တရုတ်သမ္မတဟူဂျင်တောင်သာမဲ့သတင်းပတ်ထဲအမေရိကန်နိုင်ငံကိုလာခဲ့ရင်စီးပွားရေးပြဿနာတွေကိုအဓိကပြောတာကိုမြင်ကျင်ပါတယ်လို့သမ္မတဘုတ်ကပြောပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးမမျှမတဖြစ်နေတာကိုပြင်ဆင်ဖို့ခြိလှမ်းတွေလှမ်းတင်ပြီလို့သမ္မတဘုတ်ကပြောလိုက်တဲ့အကြောင်း VOA သတင်းတောက်ပေါ်လဝုဆင်ကသတင်းပေးပို့ထားပါတယ်။တရုတ်သမ္မတလာရောက်တဲ့ခီးစဉ်ဟာကာလကြာနေသောအဖို့တစ်တွင်နဲ့မချောမွေ့လာတဲ့အမေရိကန်တရုတ်ကုန်သွယ်ရေးအတွက်အရေးယူဆောင်ရွက်ဖို့ပြင်ဆင်ထားမယ်လို့မျှော်လင့်ထားပါကြောင်းအမေရိကန်သမ္မတဘုတ်ကပြောပါတယ်။
It's very important for him to make a declaration on international property rights IPR.
IPR လို့ခေါ်တဲ့နိုင်ငံတကာပိုင်ဆိုင်ခွင့်ရပိုင်ခွင့်တွေကိုတရုတ်နိုင်ငံကကြေညာပေးဖို့တိုက်ကိုအရေးကြီးပါတယ်။မူပိုင်မှတ်ပုံတင်ခွင့်တွေတကယ်ရှိမရှိရမရမသေးကြတဲ့အတုလုံးမှာကိုပူရတဲ့နိုင်ငံတကာနိုင်ငံအနေနဲ့ကုံတွေရတာဟာကျွန်တော်တို့လိုနိုင်ငံတွေအတွက်တိုက်ကိုခက်ခဲပါတယ်။
သမရဟူဂျင်တောင်နေနဲ့ပြဿနာနှစ်ခုအတွက်အဓိကရှင်းလင်းတင်တယ်လို့မစ္စတာဘုတ်ကထောက်ပြခဲ့ပါတယ်။ပထမတစ်ချက်ကတရုတ်ငွေကြေးဟာသတ်မှတ်ပမာဏထက်နှိမ့်ချနေပါတယ်။ဒါကြောင့်ထောက်ကုံအတွက်အသာစီးရနေပြီးမငြိမ်းချတာတွေဖြစ်လာတာပါ။နောက်တစ်ချက်ကသမရဟူအနေနဲ့မူပိုင်ခွင့်နဲ့မှတ်ပုံတင်ခွင့်အာမခံချက်တွေပိုရှိလာအောင်လုပ်စီခြင်းတယ်လို့ပြောခဲ့ပါတယ်။ဧပြီလ20ရက်နေ့မှာတရုတ်နိုင်ငံရဲ့သမ္မတအမေရိကန်နိုင်ငံကိုလာရောက်တဲ့အခါမှာကုန်သွယ်ရေးကိစ္စတွေကိုအဓိကပြောဆိုဖြစ်ကြမယ်လို့သမ္မတဘုတ်ကနိုင်ငံခြားရေးမူဝါဒရေးရာကျောင်းသားအဖွဲ့ကိုပြောခဲ့ပါတယ်။လူ့ခွင့်ရေးရပိုင်ခွင့်အတွက်စိတ်ပူနေရတဲ့တိုင်ဝမ်နိုင်ငံနဲ့တခြားမြောက်ကိုရီးယားလိုနိုင်ငံတွေနဲ့ပတ်သက်ပြီးလဲရှင်းလင်းဖို့ရှိပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအတုလုံးမှုတွေကိုအမြဲတွေ့နေရတဲ့တရုတ်နိုင်ငံမှာတီထွင်ဖန်တီးမှုဆိုင်ရာမူပိုင်ခွင့်တွေကိုကာကွယ်ပေးနိုင်ဖို့တိုးပြီးလှုပ်ဆောင်ကြိုးပမ်းသွားမယ်လို့လည်းတရုတ်နိုင်ငံကပြောကြားလိုက်ပါတယ်။အတုလုံးမှုတွေအတွက်တိုင်တန်းကြတာတွေကိုအရေးယူနိုင်ဖို့နဲ့မှတ်ပုံတင်ထားတဲ့ပစ္စည်းတွေကိုအတုမလုပ်ရဘူးဆိုတာသိရှိလာအောင်လုပ်ကြဖို့အတွက်မြို့ကြီး50မှာရုံးခန်းတွေဖွင့်ထားမယ်လို့တရုတ်ရရှိတွေကပြောပါတယ်။တရုတ်သမ္မတဟာ April 18ရက်ကနေ27ရက်အတွင်းအမေရိကန်နောက်ပိုင်းစီယော်တာနဲ့အရှေ့ပိုင်းက Washington မြို့တော်ကိုလာရောက်မှာဖြစ်ပြီး Connecticut က New Haven မြို့မှာရေယုတ်တက္ကသိုလ်မှာမင်ခွန်းပြောကြားဖို့စီစဉ်ထားကြောင်းပါ